င်္ဂါပါခင်ဗျာဒီနေ့တရက်လိုင်းလိုင်းစီစဉ်မှာတော့ဒီခိုင်ပြည်နယ်ရေးရောင်နိုင်ငံတကာဆက်ဆံရေးပေါ်မှာရက်ခက်လာနိုင်တဲ့အလားအလာတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။ဒီခိုင်ပြည်နယ်အခြေတဲရောက်ဘယ်နိုင်ငံတွေနဲ့ဆက်ဆံရေးပြည့်ပြီးဘယ်နိုင်ငံတွေနဲ့ဆက်ဆံရေးမှာပုံမနီးကပ်လာနိုင်တယ်လဲနိုင်ငံတကာမျက်နှာစာမှာရရှိအကျိုးဆက်တွေကိုဘာတွေကြောနိုင်လဲဆိုတာကိုကျွန်တော်ဆွေးနွေးဖို့စီစဉ်ထားပါတယ်။ဆွေးတင်လဲဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းအခုဆိုရင်လိုင်းပေါ်မှာရောက်နေဖြစ်တဲ့အတွက်အစီအစဉ်စတင်ပါတယ်။အရင်ဆုံးကတော့ကျွန်တော်ဒီအမေရိကန်ပြည်ထောင်စုမှာကျောင်းချေဆိုင်နေတိုင်းနဲ့ဒေါက်တာတင့်ဆွေရဲ့သဘောထားကိုကြားချင်ပါတယ်တကယ်တော့ကျွန်တော်တို့ဒီမြန်မာနိုင်ငံမှာအရသာအစိုးရတက်လာပြီးဒီမိုကရေစီထွန်းတက်စနိုင်ငံတကာဖြစ်နေတဲ့နိုင်ငံတကာချီးကျူးနေတဲ့အချိန်မှာအခုနောက်ဆုံးဒီရခိုင်အရေးကြောင့်ဒီနိုင်ငံတကာအမြင်တွေဟိုပြောင်းတော့မယ်အလားအလာရှိနေတာဆရာ
ဟုတ်တယ်ခင်ဗျာအခုပြီးခဲ့တဲ့နှစ်ပတ်လောက်တရင်ဒီအဖြစ်အပျက်တွေကြည့်လို့ရှိရင်တော့ကျွန်တော်တို့မြန်မာနိုင်ငံမှာလက်ရှိအစိုးရရောနောက်ဟိုအထင်ရှားဆုံးကောင်းဆောင်ဖြစ်တဲ့တော်အောင်ဆန်းစုကြည်ရဲ့နာမည်ပါထိတ်ထိတ်စီတဲ့ပြပြနေတဲ့တနည်းအားဖြင့်နောက်ကျောင်းဟိုပြောင်းပြန်ဖြစ်စီတဲ့အမြင်တွေနိုင်ငံတကာမီဒီယာမှာရောတခါနိုင်ငံတကာအစိုးရတော်တော်များများမှာပါအဲ့လိုဖြစ်နေတယ်လို့ဟိုမြင်ပါတယ်ခင်ဗျာအတမဆောင်ကြရဖြစ်ပါတယ
်ဟုတ်ကဲ့ဆောက်တဲ့ဆီကျေးဇူးပါနောက်သူကတော့ကျွန်တော်တို့ဒီအမေရိကန်ပြည်အောင်စုမှာပဲခက်တာရောက်ရှိနေတဲ့မန္တလေးမြို့ကရှင်းနေဦးတင်တန်းဦးဖြစ်ပါတယ်ဆိုတော့ဆောက်ဟိုဦးတင်တန်းဦးရေပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီဟိုရခိုင်ပြည်နယ်အရင်းနဲ့ပတ်သက်လို့ဒီမနက်ငယ်ပေါ်မှာနိုင်ငံတကာဖိအားတွေရာဒီပြောမယ်ဆိုရင်ဒီ88နောက်ပိုင်းမှာအပြင်းထန်ဆုံးလို့တော့ပြောနိုင်ပါတယ်ဆိုတော့ဒါကဒီမနက်ငယ်ပေါ်မှာဒီနိုင်ငံတကာအမြင်ပြောင်းလာတယ်လို့ဆိုနေလားဆရာ
ဆိုနေပါတယ်ကအခုကျွန်တော်တက်ရောက်နေတဲ့ဆပ်ပိုးစီယာမှာဟောတော့ရွေးတဲ့စိတ်တပတ်နဲ့ပြည်စုံတဲ့အခါမှာဟောဒီကျွန်တော်တို့နိုင်ငံဟောသူတင်တော်အောင်ဆန်းစုကြည်ပေါ်မှာဟိုကျောင်းပြန်တဲ့ဒီဥသက်ရောက်မှုကိုကျွန်တော်ပြရတယ်အခုတည်းကအခုလောကတမကတော်တော်ပြင်းထန်တဲ့သဘောထားရှိတယ်လို့ပြရပါတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်တူရဒီဟိုမြန်မာနိုင်ငံကိုစီသူပါကိုစီသူရဲ့သဘောထားလဲပြောပါအောင်ခင်ဗျာအခုကျွန်တော်နိုင်ငံတကာမြန်မာနိုင်ငံအပေါ်မှာဘယ်လောက်တောင်အမြင်နဲ့ကြောင်းနေပြီလို့ယူဆလဲ
အခုကတော့တော်တော်ကြောင်းသွားရင်ကြောင်းသွားတဲ့အခါကျတော့အပြင်သွားရင်တောင်မှဒီကိစ္စပဲကြာတမ်းမေးတယ်တမ်းမေးရင်လည်းသူကဟိုမြန်မာတွေကဟိုပြောရရင်တော့အစိုးရကတခါလေးတတ်မှတ်ပြီးတော့မြင်တဲ့သဘောဖြစ်နေတယ်ဗောနော်အရင်ကတော့ကျွန်တော်တို့အစိုးရကိုမကောင်းနေခံရတာမျိုးရှိခဲ့တယ်ပေါ့နော်။အရင်တက်မလို့ဆွေးရတဲ့ဆက်ကအခုကျတော့ဆွေးရတယ်မကဘဲနဲ့ဒီတာမန်ပြည်သူတွေရောကိုပါရောထွေးပြီးတော့ပြင်လာတာတွေ့ရတယ်ဗျာ
။ဟုတ်ကဲ့ဆိုတော့ကျွန်တော်တို့ဒေါက်တာတက်ဆွေကိုမေးချင်ပါတယ်အခုလိုနိုင်ငံတကာအမြင်တွေပြောင်းလာခြင်းဟာဟိုတကယ်လို့ညီမဟိုရခိုင်ပြည်နယ်အရေးကဟို88တဲ့တောင်မှပို့ပြီးတော့အခြေအနေကစိုးနေတယ်လို့တကယ်ပဲဟိုဟိုအဲ့လိုပုံထမ်းမဲ့အခြေအနေမျိုးမှာတကယ်ရှိနေလို့လားဒါမှမဟုတ်အခုဟိုအစိုးရပြောနေသလိုပေါ့လေဒီမီဒီယာတွေရဲ့ဟိုမှားယွင်းတဲ့သတင်းတွေဖော်ပြမှုတွေကြောင့်ဖြစ်နေရလားဟိုဘာလို့အကြောင်းရင်းတွေကြောင့်ဒီအနောက်နိုင်ငံတွေအမြင်ကဘယ်လောက်တောင်ဟိုအပြူနဲ့အမဲလို့ပြောင်းလဲသွားတာလဲဆရာ
ဟုတ်ကဲ့ကျွန်တော်လက်ရှိအစိုးရကတင်ပြတဲ့ဟိုဖြစ်ရှင်းချက်ကလည်းဟိုမှတ်နေခင်ဗျာနောက်တစ်ခုကဟိုနိုင်ငံတကာကဒီအရေးကိစ္စမှာဟိုဟိုကျောင်းချင်းစီရောမှုဟိုကိုလောလောကူကူနဲ့တခါလောလောကူကူဆုံးဖြတ်ချက်ချတယ်အဲအခြေအနေတရက်တာဖြစ်တယ်။တောင်ကရှစ်ဆစ်ရှစ်တုံးကလို့နိုင်ငံရေးစနစ်ကြီးတစ်ခုအပြောင်းလဲကိုမြင်တာမဟုတ်ဘဲနဲ့လူမျိုးစုတွေတစ်ခုတနည်းအားဖြင့်ဖြစ်ပျက်တစ်ခုဒီနေ့အဲ့အဖြစ်ပျက်ကိုတော့မှသုံးလုံးနဲ့ဆိုဟောဟာတာစကလုံးတဏမကြီးကဟောဟာတာစကလုံးဟာသူတို့သုံးတာနဲ့တကယ်ဖြစ်တယ်နဲ့ကွာဟာနေတော့အဲ့တနည်းအားပြောရင်တော့အခုကိစ္စဟာဖုတ်ပူမိလိုက်အဲဆောင်ရွက်ချက်ဆုံးဖြတ်ချက်ချပြီးလုပ်နေကြတဲ့သဘောသာဖြစ်ပြီးတော့တော့ဘုရားရှိရှိရဲ့အချိန်နဲ့ဟိုပနာဟိုအရွယ်စားဘလောက်ကြီးကြီးတူတူဟိုကုန်တည်ရင်းတတော်ဟိုကွာတယ်လို့ကျွန်တော်မြင်နေတနည်းအားဖြင့်ဟိုကံမကောင်းမှုပေါ့လေကျွန်တော်တို့တိုင်းပြည်နဲ့ကျွန်တော်တို့လူမျိုးတွေကံမကောင်းမှုတက်တာဖြစ်ပြီးတော့ဒီလိုဖြစ်နေတာတွေကလည်းဟိုနိုင်ငံတော်ရဲ့ပြည်ကြီးကျွန်တော်တို့နိုင်ငံရဲ့အရာမျိုးသားချုပ်စီပေါ်နဲ့ကြည့်လို့ရှိရင်တော့တခါလေပိဆက်ဆရာရှိရင်ပိဆက်ရတော့ဟိုတန်ကောင်းတန်တယ်လို့တော့ကျွန်တော်ပြောခြင်းနဲ့သို့တော်လည်းပဲဟိုဒါကကြီးမားတဲ့အကြောင်းလေးကြီးအဆိုးအဝါကြီးတစ်ခုဖြစ်ပါတယ်
ဟုတ်ကဲ့ဆရာဦးသိန်းသားဦးတဘောရောခင်ဗျာအခုကျွန်တော်တို့ဒီအနောက်နိုင်ငံတွေကအမြင်ပြောင်းလာတာတွေကဟိုဆိုဆရာလည်းခုဒီအမေရိကန်ပြည်အောင်စုမှာရောက်နေတော့ဟိုတချို့တွေးဟိုတွေးကြဆုံးခဲ့တွေ့ကြုံနေလဲရှိနေရဆိုတော့သူတို့အမြင်တွေကဘာကြောင့်ဒီလိုပြောင်းသွားတာလဲဆရာ
အခုသူတို့ရတဲ့သတင်းတွေကဟိုအမှန်တွေအမှားတွေလည်းရောနေပါတော့နော်အခုသူလက်ရှိတွေ့နေတာကသူတို့ဟိုဘင်္ဂလားဒေ့ရှ်မှာကျွန်တော်တို့ရောက်နေတဲ့ဒီဒုက္ခတွေတွေပေါ့နော်ဒုက္ခတွေဥယျာဉ်အရေးတွေ့ရရောက်တဲ့အချိန်ကာလအတိုင်းတာရနောက်ဆွဆွဲချက်တွေပေါ့နော် ဆိုဆိုကြတယ်အလွန်ပြင်းထန်ပြီးတော့ကာမန်လူတွေဘလို့မှလက်တက်မခံနိုင်တဲ့အပြုအမူတွေဖြစ်တယ်ဆိုတာမျိုးဖြစ်တယ်။အဲဒီဟာတွေကနောက်ကျွန်တော်တို့ဘက်ကချုံယွင်းသွားတဲ့အဓိကကြတဲ့အချက်ကတော့ပထမဆုံးကုလသမဂ္ဂကဆက်ခိုင်းမရှင်လာမယ်ဆိုတဲ့အချက်ရယ်တန်တမာနေနဲ့နိုင်ငံသားကဒီရင်းကမီဒီယာတွေဝင်ကွင်းမပေးခဲ့တဲ့အတွက်အဲ့ဒါလိုဝင်ကွင်းမပေးတာဟာခုလိုဆွတ်ဆွဲနေတဲ့ဆွတ်ဆွဲချက်တွေဆွတ်ဆွဲချက်တွေအကုန်လုံးကနော်မှန်တယ်လို့ယူဆရဖြစ်လာသေးတယ်။နောက်တစ်ချက်ကဒီကိစ္စမှာဒီရိုဟင်ညာနဲ့ပတ်သက်ပြီးတော့လော်ဘီလုပ်နေတဲ့အဖွဲ့တွေကတော်တော်ကိုခြေတံလက်တံရှည်ပြီးတော့အတိုင်းဝိုင်းကြီးကြီးနဲ့အင်းနဲ့အားနဲ့လုံဆော်နိုင်တာတွေ့ရတယ်။အဲ့လိုအနေထားတွေအရာကျွန်တော်တို့ကဒါအခုနိုင်ငံမျက်နှာစာမှာတော့ကျွန်တော်တို့ကအခြေမလှဖြစ်ရတဲ့အနေအထားဖြစ်လာတာ
ပါ။ဟုတ်ကဲ့။ကိုယ်စီသူသဘောရအောင်ခင်ဗျာ။အခုသူနိုင်ငံတကာအမြင်ပြောင်းလာတဲ့အကြောင်းရင်းတွေဟိုခက်ခဲလုံးဘာတွေရှိရလို့ယူဆလဲ
။ဟိုကျောင်းတော့ဒီကိစ္စတော့2016ဟိုပထမဆုံးအချိန်တိုက်ခိုက်တော့ဟာလေ။ဆိုတော့အဲ့ဒီကလေးကကျွန်တော်တို့စလာတာပေါ့။စလာကလေးကအဲ့မှာတောင်ဆန်းစစ်တီကိုလည်းဒါဝေဖန်တဲ့ဟာအဲ့မှာအချိန်လေးတော်တော်လေးမြင့်လာတယ်ပေါ့နော်။ဆိုမြင်လာတော့ငဘောတော့မြန်မာပြည်ကဒီဒေါ်သန်းကြီးအာဏာမရခင်ပေါ့နော်ဒီ NLD အာဏာမရခင်အချိန်မှာကကျွန်တော်တို့ဒါလူတွေကအကောင်းကြီးပြောနေကြတာများတယ်ဘာလို့လဲဆိုတော့သတင်းသဘောရပြောရင်တော့ဒီအစိုးရကမှဟိုသတင်းဖြစ်ရနေပြီးတော့မှမြန်မာပြည်ကြောင်းလာတဲ့ခါကျတော့ကောင်းတဲ့သတင်းတွေကိုသူကတွင်လာတယ်ပေါ့နော်တွင်ရင်းတဲ့ခါကျတော့ဒီအာဏာလည်းရလာတဲ့ချိန်ကျတော့သူတရှိသေးနဲ့အဲ့ဒါကိုညှိနှွေလာဟန်တူတယ်ညှိနှွေလာဟန်တူတဲ့ခါကျတော့သူကဆိုးရွားလေးတွေကတွေ့လာတာတွေ့ရတယ်။အဲ့ဒီကောင်နဲ့ခုန2016တိုက်ခိုက်မှုဖြစ်ပြီးနောက်ပိုင်းမှာအချိန်တက်လာတယ်။အခုဒီနောက်ဆုံးဒီကျွန်တော်တို့ဒီ August 25မှာတိုက်တဲ့အချိန်မှာကျတော့အဲ့ဒီကောင်တော်လေးဆိုးသွားတယ်ပေါ့နော်။ဆိုးသွားပြီးတော့ဆိုးရင်းကြီးလာကန်နဲ့လည်းတိုက်ဆိုင်နေတဲ့ခါကျတော့ဟိုကျွန်တော်တို့နိုင်ငံမှာအကျိုးစီးပွားတခြားနိုင်ငံကြီးတွေကအကျိုးစီးပွားအများကြီးမရှိဘူး။အများကြီးမရှိတဲ့အချိန်မှာအဲမြန်မာနဲ့တခြားနိုင်ငံတွေရွေးဆိုရင်သူကမြန်မာဟိုပဲကျွန်တော်တို့ကပြောကြမှာပဲ။မြန်မာဘက်မှာလည်းသူတို့ကတကယ်တော့ဟိုအကျိုးစီးပွားပေါ့နော်စီးပွားရေးနိုင်ငံရေးစသဖြင့်အကျိုးစီးပွားအများကြီးမရှိကြတဲ့ခါကျတော့ကိုယ့်ဘက်ကကာမဲ့လူလည်းအင်မတန်နေသွားပြီးတော့ခုနောက်ဆုံးတော့ဟိုနိုင်ငံလဲဆွဲချခံရတာပေါ့နော်သူကတော့ဒီတာမန်တိုင်းလူကြီးတွေပါလူမျိုးတွေပါပုံစံဖြစ်တဲ့သဘောမျိုးချင်းဒီကျွန်တော်တို့ရောက်သွားတာပေါ့အဲ့တော့လူငယ်တစ်နှစ်ကစပြီးတော့အချိန်ကပြင်းလာတာပေါ့အဲ့2016ကျွန်တော်အော်တိုဘာနဲ့ဒီလိုအဲ့တိုက်ခိုက်မှုတွေဖြစ်ပြီးနောက်ပိုင်းမှာအချိန်ကတော်တော်လေးတက်လာပြီးအခုဩဂတ်25နောက်ပိုင်းမှာအမြင်ဆုံးကိုတက်သွားတော့ဘူးเนาะအခုကတော့တချို့ပြေတော့ပြန်တော့ကြာသွားပြူနေပါပြီဟု
တ်ဟုတ်ကဲ့အခုကျွန်တော်တို့ဒီစနေဝက်အတွက်ကိုဆက်သွယ်ထားတဲ့ပုံကိုယ်ရင်းကိုလည်းကျွန်တော်အလှည့်ပေးပြပါမယ်ဟိုတူကတော့ကိုကမောင်လင်းဖြစ်ပါတယ်မြန်မာနိုင်ငံကိုကမောင်လင်းမှာကိုကမောင်လင်းရဲ့သဘောထားလည်းဆွေးနွေးနိုင်ပါလေခင်ဗျာ
ကျောင်းကန်တနာကြောင့်လေကြာနဲ့အလောက်အစီအစဉ်များများရဆက်ရစနေဝက်ဖြစ်ရတဲ့အားလုံးဒီကတော့တရုတ်ပေါ်ရဲ့စာအုပ်စုနဲ့တူပြီးဒီကတော့အဲ့လိုပါပဲအဲကန်တနာကြောင့်ကျော်ရည်လူကြီးတရားရဆက်ဆံရေးလို့တရားမျိုးစုံတွေဒီလိုဘယ်လိုရှိပြီးလဲလို့ပြောပြောအလိုရှိနေရတယ်အဲ့တော့မြန်မာနိုင်ငံကဒီလိုခုရှိတဲ့အဲ့ဒီတရားဓမ္မတွေကြောင့်လည်းမြန်မာနိုင်ငံအချင်းတွေရှိတဲ့အခြေအနေတွေကိုပြောပါခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာဆိုတော့ကျွန်တော်နောက်တူဦးလည်းရှိနေပါတယ်လေလိုင်းပေါ်မှာကိုပိုင်တော်မှာကိုပိုင်တော်ရဲ့သဘောထားကိုလည်းလူရင်းတွေ့ရှင်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဗျာကျွန်တော်နိုင်ငံနဲ့လည်းရှိနိုင်ငံကတော့လည်းမြန်မာမှာဖြစ်နေတာတော့ဟိုဆင်းရဲမှမလိုက်ချက်လို့ဟိုမြေလက်ရဆန်ဆိုင်တဲ့သဘောမျိုးသိရမှမဖြစ်နေတဲ့တခြားနိုင်ငံမှာလည်းဒီလိုမျိုးရှင်းလို့မရှိပါတဲ့ဥပမာဟိုရှင်းကျန်းလက်တမထောင်းဟို2013မှာဖြစ်ခဲ့တဲ့တရုတ်ပြည်ကိုသူတို့ပြတ်နေနေတာပဲဒီကြီးကမဖြစ်နေဘူးဘာမှရပနိုင်ငံလူကြီးတွေကကျွန်တော်တက်ပြန်ခြေပါတာမရှိဘူးဒီနိုင်ငံကြမှာတကယ်လည်းဟိုရခိုင်တိုင်းသားတွေပါဝင်မြေလက်တိုင်းနဲ့အများကြီးခံရရတာဟိလူတွေရောပါရောအော်တန်တန်ဆက်ဆက်တော့ခံရရတာတက်တက်ခံရရအဲ့တော့အာကမ္ဘာရဲ့နိုင်ငံတည်တည်ရဲ့မျက်နှာစာမင်းရဲ့မျက်နှာစာမြင်ပါရောစီးပွားရေးမြင်လဲရောဘာသာရေးမြင်လဲရောစအားကြီးဝင်ရောက်ဆက်ဆက်တာလို့ပဲကျွန်တော်လည်းလို့မြင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီနောက်တူဦးကိုလည်းဟိုတခါစလက်စာရဲ့လက်ပေးကြပါမယ်ဟိုမြန်မာနိုင်ငံပါပဲရဟန်းတော်တပါးပါအရှင်ကုတလဖြစ်ပါတယ်အရှင်ကုတလရဲ့သဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီကိစ္စနဲ့ပြောရရင်ဒါကတော့မြန်မာနိုင်ငံမှာဖြစ်လာတာက3ချိန်ပေါ့3ချိန်လောက်ရှိပြီ။3ချိန်လောက်ရှိပြီဒီချိန်ကကမ္ဘာစီးရကအင်မတန်မှာနိုင်ပြီးတဲ့ပုံရှိတယ်။အဲဒါပြီးတာကလည်းပဲနိုင်ငံကြီးပြုတ်ကုန်ကလေးရလာတဲ့ပုံသူတို့တွေ့ရှိတဲ့အတွက်ကမ္ဘာကအဲ့လိုပေါ့ပြီးတယ်ပေါ့။ပြီးရင်ပို့ပြီးတော့ပြီးတယ်ပေါ့ဆင်ဆူရတဲ့။ပို့ပြီးတော့ပြီးတယ်ပြီးတာတဲ့အခါကျတော့တပတ်မှလည်းပဲဒီလက်ရှိဆွေးရနေတယ်ပဲအကျက်တက်ပို့ပြီးတော့ပြည်သူဆွေးရအတက်တက်ရှင်စံနှုန်းနဲ့တွားမယ်ဆိုဒီမိုဒီစံနှုန်းနဲ့ပါမယ်ဆိုရ ရည်ရွယ်ချက်မပေါ်ရလဲရှိတဲ့အတွက်သူကပို့ပြီးတော့အချက်တည်းပို့ရတာပေါ့။နောက်တဲ့အခါကျတော့ဒီမြန်မာပြည်သူပြည်သားအနေနဲ့ဘယ်ကဟိုတစ်ခါတယောက်ပြောရတယ်ဟိုတကယ်တမ်းမြန်မာအရေးဒီမိုကရေစီစံနှုန်းကိုအနောက်နိုင်ငံတွေတခြားနိုင်ငံတွေအကုန်လုံးကနေပြီးတော့ဒီကောင်လေးရုပ်စာတကယ်အားပေးအားမြောင်းတဲ့ချိန်ရောက်ခြင်းလဲဆိုလို့ရှိရင်ပြအားပေးတဲ့ဆိုတာတဲ့နိုင်ငံတစ်ခုကနေပြီးတော့အားပေးချိန်ရောက်တဲ့ပုံပြီးပေါ်ပြီးတော့ကောင်းတယ်ပါ
ဘုရား
ဒီတိုင်းဆိုလို့ရှိလို့ရှိရင်ဒီအနေကြတဲ့ပုံပြီးတော့ချက်တဲ့ရောက်တယ်ပေါ့နော်
ဘုရားဘုရားကျေးဇူးပါဘုရားတတိယတော့ဟိုအခုလိုပါဝင်ဆွေးနွေးပြီးတော့လည်းထူးပဲကျေးဇူးတင်ပါတယ်အခုကျွန်တော်တို့ Facebook ပေါ်ကနေပြီးတော့ဟိုဆက်သွယ်ပြီးတော့မှတ်ချက်တွေပေးထားတာတချို့လည်းဖော်ပြခြင်းပါတယ်ဟောရှားပေါင်ရဖတ်ပြပေးပါဦး
ကဲပါရှင်ဒီတော်ရရှင်တူရဲ့နာမည်ကတော့ဦးမတ်သာပေါ့နော်မိတို့တိုင်းကြီးကိုတဲ့ယခုလက်ရှိအချိန်၌မကန်စွာမြင်ကြတော့သူများနဲ့နိုင်ငံများမိတ်ဆွေအစ်စင်များဖြစ်ပြီးတော့အခက်အခဲတွေ့အောင်ပြောဆိုလှုပ်ဆောင်နေကြသူများနဲ့နိုင်ငံများကိုတဲ့အခုအချိန်မှစ၍နောက်နာကအထူးအလွန်တတိထားရမယ်ဆိုပြီးတော့ရေးသားထားပါတယ်နောက်ထပ်ဒီတော်ရရှင်တယောက်ကတော့မျိုးအောင်ပေါ့နော်နာမည်ကသူရေးထားတာကဆင်းနေစရာမလိုလောက်အောင်ရှင်းနေတဲ့ကိစ္စပါအမေရိကန်ပြည်တွင်ဥဆောင်တဲ့နိုင်ငံအတော်များများကဒီမိုကရေစီကိုတန်ဖိုးထားတယ်လို့ဒီမိုကရေစီနိုင်ငံကိုအားပေးတယ်လို့နောက်ဆုံးသူတို့ခိုင်းတာမလုပ်တော့မကောင်းပြောမကောင်းလုပ်တော့တာပါပဲတဲ့အိမ်ကြီးချင်းတရုတ်နဲ့ဆက်ဆံရေးကင်းကွာလို့မရပါနောက်ဆုံးတော့လေရုရှားတရုတ်နဲ့ပဲညှိကြသွားမှာပါပဲဆိုပြီးရေးထားပါတယ်နောက်တော့ရှင်ပြားကတော့နင်းထိုက်အောင်ဖြစ်ပါတယ်ဒီအရေးကတဲ့ခုပြည်ရင်းရင်းမို့နိုင်ငံတကာရဲ့ဖြစ်အားကိုဂရုစိုက်နေစရာမလိုအပ်ပါဘူးတရုတ်ရုရှားအိန္ဒိယဂျပန်တို့ရှိနေတာပဲဆိုပြီးတော့အေးစေးပါပဲလို့ရည်သားထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီအခုဒီမြန်မာနိုင်ငံအပေါ်မှာပြည်ထောင်စုပြောဆိုနေကြတဲ့အချိန်မှာတစ်ချိန်လုံးကဒီမိုကရေစီအင်အားစုတွေဒီဒေါ်အောင်ဆန်းစုကြည်တိုက်ခံပွဲမှာရှိနေတော့ကအားပေးထောက်ခံကြတဲ့နိုင်ငံတွေလည်းပါနေပါတယ်ဆိုတော့ဒီနိုင်ငံတွေနဲ့ရောဆက်ဆံရေးကဟိုပြစ်ကြရတော့မှလားဆရာဆရာဦးတင်ဆိုရင်ဆွေးနွေးပါဦးခင်ဗျာ
နော်အဲ့လိုကြီးတော့မမြင်ပါဘူးဟိုအမေရိကန်ပြည်တော်စုပါဝင်ကတော့သမကဟိုဥရောပသမကအပါဝင်ပေါ့နော်နိုင်ငံတွေကပြည်မြင့်ဌာနဟိုချင်းတာတဲ့မျော်လင့်တာတဲ့အဆများစွာသူတို့ပြည်တင်နေပြီမလို့တဟာနိုင်ငံတိုင်းမှာနိုင်ငံတကာမှာဖြစ်တဲ့ဖြစ်လက်ဖြစ်တာရှိတဲ့ဖြစ်ဖြစ်တစ်ခုရဲ့နမူနာတစ်ခုသာဖြစ်ပါတယ်အဲ့တော့နမူနာတစ်ခုနဲ့အဲတန်တမာရေးရာနိုင်ငံကဆက်ဆံရေးရာတွေကဟိုထိခိုက်တယ်ဆိုတာကတော့ဟိုမဖြစ်ဘူးပါဘူးဒါကြောင့်ကျွန်တော်တို့ဟိုနိုင်ငံဒီအမေရိကန်နဲ့ဖြစ်ပြီး EU နဲ့ဖြစ်ပြီးတခြားသောနိုင်ငံတွေနဲ့ဖြစ်ပြီးအဲကျွန်တော်တို့နိုင်ငံနဲ့ဆက်ဆံရေးကတော့ဟိုပြပြားမှာတော့မဟုတ်ဘူးသို့တော့အထက်အငေါ့တစုံတရာတော့သိကြပေါ့ရှိသွားတယ်တနည်းဖြင့်ဟိုဖြစ်မရတဲ့အမှတ်တစ်ခုတောင်မှထင်ခံရတယ်လို့ပြောရမှာပေါ့နော်ဟောတော့ကျွန်တော်တို့ဟိုအများကြီးတော့စိုးရိမ်တာမရှိဘူးကိုကျွန်တော်မြင်ပါတယ်ခင
်ဗျဟုတ်ကဲ့ဆရာဦးတင်းတန်းဦးသဘောတော်ခင်ဗျကျွန်တော်တို့ဒီတချင်ရဒီအခုစောစောတော်တော်ရှင်တချို့လည်းထောက်ပြပါတယ်ဒီတချင်ရဒီမိုကရေစီအားပေးခဲ့တဲ့ဒီအနောက်နိုင်ငံအင်အားစုတွေနဲ့ကင်းကွာပြီးတော့ဟိုတရုတ်ရုရှားတို့လိုအရင်တော့ဒီဒီမိုကရေစီအင်အားစုတွေကိုထောက်ခံမှုမပေးခဲ့တဲ့ဟိုနိုင်ငံတွေနဲ့ဟိုနီးစပ်သွားနိုင်တယ်ဆိုတော့သဘောထားမျိုးတွေတော့မှပြောနေကြတယ်ဆိုတော့ဒီလိုအခြေအနေမျိုးတွေရောက်သွားနိုင်တာဆရာ
ကျွန်တော်ထင်နေတာဟိုဒီဖက်ကလည်းဟိုနီးစပ်တာတစ်ပိုင်းပေါ့နော်ဒီဥပမာအမေရိကန်ပြည်တော်စုဆိုလို့ရှိရင်ကျွန်တော်အောက်တော်ကြားနာဖို့ကြည့်ရင်တော့သိနိုင်တာပဲအမေရိကန်နိုင်ငံရဲ့အကြီးအကဲဌာနရဲ့ရည်ရည်ချက်ကပြောပြောင်းနေပြောပြောင်းနေတဲ့ API ဒီသွတ်တော်ကတော့တော်တော်ပြင်းပြင်းထန်ထန်အဲတုံ့ပြန်တာမျိုးတွေကျွန်တော်တို့တွေ့ရတယ်။အတချို့အမေရိကန်နိုင်ငံသမားတွေကဒီကျွန်တော်တို့ရခိုင်မှာဖြစ်တဲ့ဗမာပြည်ရဲ့အထက်အဲကိုသူတို့တကယ်ဟိုတွင်မဲ့လို့ယူဆနေတာရှိတယ်။ဟိုပြောင်းပြောတာရှိတယ်ဗျာ။သူတို့ကိုအမေရိကန်ပြည်တော်စုကိုအဲ့ဒါ Islam ကဘာနေပြီးအထင်တွေ့နေတာရှိတယ်။အဲ့ဒါတွေပြီးအောင်ဒီကိစ္စမှာသူတို့ဘယ်လိုရပ်ကြလိုက်မလဲဆိုတော့သဘောမျိုးစပြောတာမျိုးရှိတော့နိုင်ငံသမားတွေနဲ့ဒီ night war နဲ့ဒီကြံတဲ့ဒုတစ်ခုလုံးရဲ့ယက်တိချက်တော့မတူဘူးလို့ထင်တယ်။အဲ့တော့ရေးပုံရအဖြစ်တော့မဆောက်တည်းစီပြောတယ်လို့ပဲကျွန်တော်ထိလိုက်တယ်ဗျထိလိုက်ကြတော့အမှန်နဲ့တော့ထိလိုက်တယ်ဟိုဒီမှာကျွန်တော်တို့တာမန်လူကိုကျွန်တော်တို့ထိလိုက်တယ်တာမန်လူတွေကိုသွားတဲ့လာတဲ့နေရာမှာအဲ့မှာတို့ဆွနေဝဲတွေမှာပမာလူထိလိုက်တာနဲ့လက်တက်လာတဲ့ဝေဖန်ချက်တွေကတော်တော်ပြင်းပြင်းထန်ထန်ကျွန်တော်တို့ညှဆာရပါတယ်ခါးခါးပြီးပြီးဆက်ဆံတာလည်းကျွန်တော်တွေ့တော့တို့ရတွင်အဲ့လိုအစ်ဟိုဘောပြက်ပြားသွားတဲ့အထိတော့မဖြစ်နိုင်ဘူးဒီတရုတ်နဲ့ရုရှားတော့ရေပုံကအားဖြင့်ဒီဘောကတို့လည်းတို့ကြက်ကကြီးကဝီကားတို့ချေချင်းတို့ရှိတဲ့အပေါ်မှာကျွန်တော်တို့ဘက်ကရက်လိမ့်မယ်လို့ထင်တယ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကိုစီသူရဲ့သဘောထားကိုခင်ဗျာအခုတချို့ကခံမှန်းနေတယ်လို့ပြောလို့ဒီအနောက်အင်အားစုတွေနဲ့ဒီရခိုင်ပြည်ကြောင်ဟိုဆက်ဆံရေးမှာဟိုကင်းကွာလာပြီးတော့ဟိုတရုတ်ရုရှားတို့လိုဟိုဒီချိန်တော့ဒီမိုကရေစီအင်အားစုတွေနဲ့ဟိုနီးစပ်မှုမရှိတဲ့နိုင်ငံတွေနဲ့နီးစပ်လာနိုင်တယ်လို့ဟိုတွက်တာတွေလည်းရှိနေတယ်ကိုစီသူအမြင်ရောဘယ်လိုရှိလဲ
ခုကတော့နှစ်ချမ်းတော့ပြင်တာပေါ့နော်ဒီဘက်ကျွန်တော်တို့အနောက်အဖွဲ့နဲ့ဒီဘက်အရှိဆိုတာကတော့ဒီအဲတရုတ်တို့ပြည့်ရက်ကကြတော့ဒီဘက်အာဖရိကနိုင်ငံတွေပေါ့လေစင်ကာပူတို့ပါပဲအဲသူတို့ရဲ့အမြင်ဂျပန်ဆိုလည်းကျော်ပြောင်းနေပေါ့တစ်ဖက်ကတော့နောက်ပေါ့နော်အမေရိကန်လည်းပါတယ်ကျွန်တော်တို့ဗြိတိန်ကအဲ့ကျင်တိတ်ကတော့တော်တော်လေးကျင်းတယ်ပေါ့အမေရိကန်ကတော့သူကလည်းထိန်းကြောပြရှိရတော့ပြောတယ်တစ်ဖက်ကလည်းထိန်းထားတယ်ဆိုတော့ကျွန်တော်တို့တဘောတော့ရှိနေတယ်ရှိနေတဲ့အခါကျတော့ကျွန်တော်တို့ကနိုင်ငံငယ်ဖြစ်တယ်နိုင်ငံဖြစ်ပြီးတော့ခုမှရုံထားဖို့ဟာဖြစ်တဲ့အခါကျတော့ဘယ်သူတွေမှတော့ကျွန်တော်တို့ဂျန်သူမဖြစ်တဲ့ဘူးပေါ့နော်ဂျန်သူဖြစ်တဲ့မှုဆိုတဲ့အခါကျတော့ဒီပြဿနာကိုကျွန်တော်တို့ထိန်းတာရှင်းကိုယ့်ဘက်ကလည်းကိုယ့်အဖြေနဲ့ကိုယ်ပေါ့နော်ရှင်းရှင်းနဲ့တပတ်လာကြတော့လေဒီမိတ်ဆွေနိုင်ငံတွေပေါ့နော်အခုဒါအခုကိုယ့်ဝေဖန်နေပဲဆိုပေမဲ့သူတို့ကလည်းဒါနားလည်အောင်ရှင်းပြရမယ်နော်ဒီကကျတော့ဘာဖြစ်လဲနိုင်လဲဆိုတော့သူတို့မှလည်းကိုယ်ကဘယ်လောက်ရှင်းပြရရှင်းပြသူတို့မှလည်းနိုင်ငံရေးအပြေးအယူတွေကျွန်တော်တို့ရှိနေမယ်ပေါ့နော်ကိုယ်ဖိအားပေးခြင်းနဲ့နိုင်ငံတွေနဲ့သူတို့နဲ့ကြားမှာဘာလို့အကျိုးစီးပွားတွေရှိရောအပြေးအယူကျွန်တော်တို့ရှိနေမယ်ရှိတဲ့အခါကျတော့ကိုယ့်ဘက်ကစိတ်မပြတ်ပဲနဲ့ဟိုတွန်းနေတာတွန်းရပါပေါ့နော်တစ်ဖက်ကလည်းဒီတရုတ်တို့ရုရှားတို့ဂျပန်တို့ဆောက်ကန်နေတာရှိရဆိုရင်အတားလည်းကောင်းတာပဲဆိုတော့နိုင်ငံငယ်ဖြစ်တဲ့အခါကျတော့ကျွန်တော်တို့ကတော့ဒီနိုင်ငံကြီးအင်အားအုပ်စုကြီးကြီးနဲ့တော့ရန်တော့ကျွန်တော်တို့ဖြစ်လို့မကောင်းပါဘူးဆိုတော့လူလည်းလူသေးတယ်လေဆိုတော့ရန်သူမထားပြန်ပါဘူးဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးတင်းစင်ဟိုတခုမေးချင်တာဆိုတော့ဒီပေါ်လီကိုဆက်ဆက်ရေးရဟိုဖြစ်ချင်ပြင်တော့ဖုတ်ထစ်ချင်တော့ရေလိုဆိုတဲ့သဘောမျိုးဆရာပြောတာပါပဲဒါပေမဲ့ဒီလိုရေလိုကာလမှာဘယ်အခုဒီချက်ကဒီလိုပေါ်လီကိုတန်ဆက်ရေးယူရတော့ဘာလို့လုံးပြင်းနေဆိုပြီးတွန်းနေရတယ်ရှိတယ်ဆိုတော့ဒီလိုအနောက်နိုင်ငံဒီဒီမိုကရေစီအင်အားစုနိုင်ငံတွေကဒီပိတ်ဆို့တန်ဆက်မှုတွေလောက်လာတာမျိုးအခုဒီထောက်ပံ့နေဖြတ်တောက်တာမျိုးအခြေအနေမျိုးတွေရောဖြစ်လာနိုင်တဲ့အလားအလာတွေမရှိနိုင်ဘူးဆရာ
အာတိုင်းတာတုံတရားဒီဖြစ်လာနိုင်နေခင်ဗျာအခုအရေးကြီးကိစ္စမှာ2012ကစပြီးတော့ဟိုကျွန်တော်ဟိုအိန္ဒိယမှာရှိခဲ့တာကျွန်တော်အသုံးသက်ချက်ကိုတင်ပြခဲ့တယ်အဲ့ဒီတစ်ဖက်အဖွဲ့အစည်းအစုဟာနာမည်တစ်ခုအတွက်တိုက်ပွဲဝင်နေတယ်အဲ့ဒါပြီးရင်နေမည်တစ်ခုအတွက်တိုက်ပွဲဝင်မယ်လို့ကျွန်တော်ကြိုတင်ခံမှာခဲ့တယ်မကြသေးခင်ကလည်းဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုယ်တိုင်ကနေမည်တစ်ခုအတွက်တိုက်နေတာလို့ပြောတယ်ဆိုတော့အခုပြန်ပြီးတုံးတဲ့ရင်နေမီဆင့်ဆိုတာမဖြစ်နိုင်တော့သူကစံတမန်ရေးရနေပဲစစ်ပွဲကိုဟိုတက်သွားတဲ့သဘောဖြစ်ပါတယ်။အဲတော့အဲ့ဒီပွဲမှာသူတို့ဘက်ကခုနကဥစားဦးသိန်းတောင်းလို့ကိုယ်စရာဘာလို့ပြောတယ်လို့အန်တမတ်ဒုတိယကြီးမားတဲ့အတွက်ကျွန်တော်တို့တစုံတရာကျွန်တော်နိုင်ငံအနေနဲ့ပေးဆက်ရတဲ့အကြောင်းရှိတယ်။တော်အခွန်ကောင်းယူပြီးတော့အသုံးချခြင်းနဲ့နိုင်ငံတွေကလည်းမြန်မာနိုင်ငံပေါ်မှာတစုံကြအရေးယူပြခြင်းနဲ့သူတို့အမှတ်ရအောင်လုပ်သွားမှာဖြစ်တဲ့တွေ့ကျွန်တော်နိုင်ငံအတိုင်းအတာတစ်ခုတည်းတန်ခါအရေးမှုဖြစ်စေတစုံကြတော့ဟိုခံရကြအောင်ရှိတယ်လို့ထင်တယ်ခင
်ဗျ။ဟုတ်ကဲ့ဆရာဦးသိန်းဆောင်ကသဘောတော်ခင်ဗျာအခုကောအနည်းဆုံးရေရူကာလမှာပဲဖြစ်ဖြစ်ပေါ့လေကျွန်တော်ဟို Facebook တန်ခါအရေးယူတာမျိုးအကူအညီထောက်ပံ့နေချက်တောက်တာမျိုးဒီလိုမျိုးလောက်ခံရမယ်အလားအလာကြီးโอ้ยินดีล่ะ
ကျွန်တော်တို့ညီနေတာကျွန်တော်ဆိုးလဲဆိုရင်လည်းဆိုးလဲဆိုရင်လည်းဖြစ်တဲ့အနေဓာတ်တွေကသူတို့ကကျွန်တော်ဒီတန်တမန်နယ်ပယ်နဲ့ဒီအတိုင်းဝင်းကတုံးတက်တဲ့အသုံးတွေကသူတို့တရားဝင်သုံးနေတာပေါ့နော်ဒါ genocide တော့ဒါလူမျိုးတုံးတက်ချက်မှုဖြစ်တယ်လို့ crime against humanity လို့ပြောနေတာဟာနိုင်ငံတော်ဥရိယာဓာတ်တွေကတော်တော်တုံ့နှုတ်ချောက်ကြားစရာကောင်းတယ်ဆိုးဆိုးချက်တွေဖြစ်တယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီတစ်ဖက်ကလည်းပဲဒီဟာကိုကာဝယ်မဲ့ဗီဒီယိုသုံးမဲ့ကိုယ့်ပြည်ဆိုင်နိုင်ငံတွေရှိရတော့မှန်တယ်တို့ရာတွင်သူကအစိတ်အပိုင်းနဲ့အရေးယူတာမှုကြီးရှိနိုင်တယ်ဗျရှိနိုင်တယ်ဥပမာအရင်ကျွန်တော်တို့မဏိကအစိုးရဘက်မှကို EU ကတန်တီတာပါလီမန်ဖွဲ့ရပါသူကပြောတာကျွန်တော်ဗမာပြည်မှာဖြစ်နေတဲ့ကိစ္စတွေဟိုသူတို့ကလည်းသတင်းချက်လက်တွေရတယ်ရှီရဂုံဖျားပေါ်မှာဒီငုံဥလာရောက်နေဆိုတဲ့ဒီလည်းဘာသာကြားအဖိုးကြီးကိုဟိုပားရိုက်တယ်ဒါအတိမပြုနိုင်ပါဘူးဒီလိုသတင်းတွေထွက်တယ်ပေါ့နော်ကြတော့အဲ့ဒီလူအနိုင်ကျင့်နေတဲ့တန်းကြီးမှာပေါ့နော်တရားဥပဒေမစိုးမှုတဲ့တန်းကြီးငါတို့ကဘယ်လိုလုပ်ပြီးလာလဲဆိုတော့ရင်းနှီးနှုံးနမလဲဆိုတော့တတားရှိတယ်ဗျာအဲ့တော့အနည်းဆုံးအဆင့်ကတော့ရင်းနှီးနှုံးနမတွေတွန့်ဆုတ်သွားမှာတစ်ဖက်ကကျွန်တော်ထင်တယ်ဒီအရေးယူမှုတွေလာနိုင်တယ
်ဟုတ်ကဲ့ကျေးဇူးပါကိုဇေယသူသဘောရောခင်ဗျာအခုကျွန်တော်တို့ရေရူကာလပဲဖြစ်ဖြစ်ပေါ့လေမြန်မာနိုင်ငံပေါ်တန်ခတ်တာပြိဆိုတာဒီလိုမျိုးဟိုကြုံလာနိုင်တဲ့အလားအလာမျိုးတွေမြင်မိလား
ဟုတ်တယ်ဗျာစိတ်တိုင်းလိုက်တော့ကျွန်တော်ပြန်ဖြစ်လာနိုင်တယ်ပေါ့နော်ဘာလို့လဲဆိုတော့လက်ရှိကိုယ်တိုင်လိုက်ကဗြိတိန်ကဟိုဒီတက်မတော်ကဟိုသင်္ကန်းသားတွေကိုချက်ချင်းပေါ့နော်သင်္ကန်းတက်နေတဲ့ဦးကြီးကရပ်လိုက်တော့ဒေါ်လာ3သိန်းပေါ့တောင်3သိန်းကျော်ဘူးလောက်နှစ်ကျင်လောက်တဲ့ဟာအဲ့ကောင်ရလိုက်တယ်ပြီးတော့ EU ကပါလီမန်ကလည်းအဖွဲ့တစ်ဖွဲ့ပေါ့နော်ဒီကုန်တွေရင်းနဲ့ပတ်သက်တဲ့ဟာအဲ့ကောင်ကလည်းသူကရလိုက်တယ်ဟောပေါ့နော်ရှေ့ဆိုင်လိုက်တယ်ဆိုရင်ခါကြတော့ဒါကြီးကလည်းတစ်ဖက်မှာလော်ဘီလုပ်တဲ့လူတွေပေါ့နော်တွန်းတဲ့အဖွဲ့တွေကလည်းတော်တော်လေးသူက ဒုနာတမှုရရတဲ့ခါကျတော့ဒါလေးရောက်ရင်ဖြစ်ရင်တော့ဖြစ်သွားနိုင်တယ်မဖြစ်ဘူးဆိုရင်တော့မှဘာဖြစ်နေလဲဆိုတော့အဲ့လိုမျိုးအတန်တွေထွက်နေတယ်ဆိုရင်ဟိုလာမဲ့လူရင်းနှီးညွှန်းနေတဲ့လူလို့ပေါ့နော်ဆိုအဲ့နိုင်ငံတွေကတော့စောင့်ကြည့်မှာပေါ့နော် political risk ဆိုဒီနိုင်ငံရေးဒီခုနအန္တရာယ်တို့ဘာလို့မှသူတို့ဒီဒီပအကုန်ကြီးဝင်နေဟာမှာတော့ဆိုတော့ကျွန်တော်တို့ ranking ကတော်ရေးကျသွားတာပေါ့နော်ကျော်သွားတဲ့ခါကျတော့အဲ့ဒါလေးလည်းထိနိုင်တယ်နောက်ပြီးတော့အကူအညီပေါ့အကူအညီကတော့ဟိုကမ္ဘာပြန်လို့ဘာလို့လဲကျွန်တော်တို့ရှိနေတယ်နောက်ပြီးတော့ UN ပေါ့နော်အဲ့ဒါအကူအညီလျှော့တာမျိုးဖြစ်နိုင်တယ်နောက်တစ်ခုကတော့ဘာဖြစ်နိုင်လဲဆိုတော့ဒိန်းကတိကျဝေတုံးရတာမျိုးပေါ့ဆိုတော့ကိုကတာဒီဒါဆိုကြတဲ့စကန်တို့ဘာလို့ဒေါ်လာ5000လောက်ပေးခြင်းမြန်မာပြည်ပေးမဲ့ထဲရပဲသူကပြန်ပြီးချလိုက်မှာပဲလေသူကဒီသူကတိုးတုံးလို့တော့မရှိဘူးဆိုတော့အမေရိကန်တို့ကလည်းတော်တော်လေဆိုတော့ဒီ Trump ကလာပြီးနောက်ပိုင်းအကူအညီတွေပါလေလဲဒါတခြားနိုင်ငံတွေကတော့အကုန်လုံးဒါလျှော့ဖို့ပါ냐 USA တို့ဘာလို့ပြန်စီစဉ်နေပါ냐အတန်းငွေရဖွက်နေတော့အဲ့လိုမျိုးကစီစဉ်ရင်မြန်မာပြည်ကတော့လိုလျောက်စည်ရင်းထဲမှာပါသွားနိုင်ရည်ရှိနေတယ်ပေါ့နော်ဆိုဟုတ်ကဲ့အဲ့ဒါကြည့်လို့မြင်ရတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ Facebook ကနေမှတ်ချက်ပေးတာတချို့ကြံနေပါသေးတယ်ဟိုရှားပေါင်ဖတ်ပြပေးပါမယ
်ဟုတ်ကဲ့ပါဥပဒေရာဆိုတဲ့သူကတော့ဒီဆက်ဆံရေးကောင်းဖို့မကောင်းဖို့တဲ့တစ်ဖက်နိုင်ငံနဲ့ဆက်ဆံရေးရရင်အကျိုးများဘယ်လောက်ရနိုင်မလဲရေးရှိဘလို့ဆက်ဆံယူရမလဲဆွေးနွေးကြရအောင်ပါဆိုပြီးရေးပါတယ်နောက်တစ်ယောက်ကတော့ဒီလောက်ဝါဖြစ်ပါတယ်အနောက်နိုင်ငံတွေကတစ်ဖက်သက်ပြုလုပ်တယ်လို့ခင်စားရတဲ့ပြည်တွင်းစည်းလုံးညီညွတ်မှုအားကောင်းလာတယ်အနောက်မုန်တီးရညလာကြတယ်ဆိုပြီးရေးပါတယ်နောက်ကြောက်ကတော့ဒီအောင်မိုးဆိုသူပါအမှန်တရားနဲ့ချက်ချင်းမြတ်တာမှာအခိုက်အတန့်မှာအမားတွေနဲ့ဆွတ်ဆွဲနိုင်ယူသွားပေမဲ့တချို့မှာပြန်လဲအနိုင်ရရှိကြတာဓမ္မတာတစ်ခုပါဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုအီးမေးလ်နဲ့ပို့ပို့ထားတဲ့မောင်တသနာအမေရိကန်ပြည်တော်စုကမောင်တသနာပေးစာလည်းရှိပါသေးတယ်
ရခိုင်မြောက်ပိုင်းခြေအနေနဲ့ပတ်သက်ပြီးဒပိုင်းသားအုပ်ချုပ်ရေးအာဏာတွေနဲ့ဒီမိုကရေစီပြည်တွင်တောင်းလဲရေးပြည်တွင်းငြိမ်းချမ်းရေးကိုခက်ခဲခဲခဲတည်ဆောက်နေရတဲ့အစိုးရရဲ့ပကတိအခြေအနေမှန်တွေကိုနားလည်ပြီးရခိုင်ကြက်တဲကိုစိတ်စေတနာမှန်မှန်နဲ့ပူးပေါင်းဆောင်ရွက်လိုတဲ့နိုင်ငံတွေနဲ့အဆင်ပြေချောမွေ့နိုင်ပေမဲ့ပြည်သူများရဲ့အခြေခံအကြောင်းရင်းတွေကိုဖျောက်ပြီးပြေးလွှမ်းနေတဲ့လူအုပ်ကြီးကိုကြည်ပြီးစာအုပ်ကြီးတွေကစံနှုန်းတွေနဲ့တစ်ဖက်သက်အော်နေတဲ့နိုင်ငံတွေအဖွဲ့အစည်းတွေနဲ့တော့ကာလအပိုင်းခြားတစ်ခုထိသက်ဆိုင်ရေးတွေစိုးရွားနေမှာတော့အမှန်ပါဒုတိယကုလသမဂ္ဂ EU OIC American Britain အပါအဝင်ဥရောပနိုင်ငံတွေရဲ့ချင်းကပ်ပုံတွေဟာပြည်ထနာကိုဖြည့်ရှင်းဖို့စိုးရွားရဲ့ပူပေါင်းဆောင်ရွက်နေတာမဟုတ်ပဲကမ္ဘာတဝန်းကအစ္စလာမစ်အကြမ်းဖက်သမားတွေကိုမြန်မာနိုင်ငံမှာလွတ်လွတ်လပ်လပ်အကြမ်းဖက်ကြဖို့တောင်းအားပေးသလိုဖြစ်နေတယ်လို့ယူဆမိပါတယ်အထူးသဖြင့်မျိုးတုံးတပ်ဖြတ်မှုတွေကျူးလွန်နေတယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကစွပ်စွဲနေရတော့အောင်အရှေ့အလယ်ပိုင်းယူဂိုစလာဗီးယားရဝန္ဒါနဲ့အာဖရိကနိုင်ငံတချို့လောက်ဆိုးဝါးနေလို့လားတစ်ဖက်ဆောင်းတဲ့အမြင်တွေပွက်လောရိုက်နေသမျှကာလာပိုင်းခြားတစ်ခုထိတော့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာမျက်နှာစာမှာခက်ခက်ခဲခဲဆက်ဆံနေရအောင်မှဖြစ်တဲ့အပြင်အသွင်ကူးပြောင်းရေးအဆင်ပြေချောမွေ့စေဖို့အတွက်နိုင်ငံတကာရဲ့ထောက်ပံ့ကူညီမှုတွေပါကာလာပိုင်းခြားတစ်ခုအထိရပ်တန့်အောင်ရပ်တန့်နေနိုင်တယ်လို့ယူဆမိပါတယ်
အဲမိတ်ကကျောင်းဆိုမောင်တသနာရဲ့စာပါဆိုတော့ကျွန်တော်လဲစောစောကဟိုဆရာဦးတင်းတန်းကိုထောက်ပြပါတယ်ကိစ္စတခုကိုပြောချင်ပါတယ်ဟိုတကယ်တော့ကျွန်တော်တို့ဒီရခိုင်ကိစ္စနဲ့ဆက်နွယ်ပြီးတော့ဟိုရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့ဟိုနိုင်ငံတကာဆက်ဆံရေးမှာထိခိုက်နိုင်တယ်လို့ပြောရဆိုရင်လည်းတခြားရခိုင်ကိစ္စနဲ့ဆက်နွယ်ပြီးတော့ဖြစ်နေတဲ့ကိစ္စမျိုးတွေစောစောဒီသတင်းကြော်လာခြင်းတွေကရွှေကုန်ဘုရားမှာဒီငုံဦးရောင်းတဲ့မွတ်စလင်မျိုးသားတယောက်ကိုဒီမျိုးသားရေးဝါကြီးဆိုပြီးဆိုတဲ့လူတွေနဲ့ဒီတန်ဆာတော့တချို့ကမောင်းထုတ်တဲ့ကိစ္စမျိုးတွေပေါ့လေဒီလိုကိစ္စမျိုးတွေကဒီနိုင်ငံတကာဖန်တမန်နေလဲရန်ကုန်မှာရှိနေတယ်ဆိုတော့တည်နိုင်ကြားနိုင်တယ်အခုကိုပဲတည်နေကြပြီဆိုတော့ဒီလိုကိစ္စမျိုးတွေရောဒီမြန်မာနိုင်ငံဟိုငါဒီနိုင်ငံတကာအမြင်ကောင်းတာကိုလုပ်တဲ့နေရာမှာဒီလိုကိစ္စမျိုးတွေကိုဘလို့တားဆီးတင်တယ်လဲဆရာဦးတဲ့ဆိုရင
်ကျွန်တော်တို့ဒီရခိုင်မြောက်ပိုင်းကိစ္စတလောက်ကြီးဟိုဆိုးဝါးထားတဲ့အထက်မှာနိုင်ငံတကာကအမြင်ဆောင်တာကဒုတိယနောက်ပိုင်းမှာဖြစ်ပြီးတော့ကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာဒီတလွဲအသုံးချပြီးတော့ဒီတလွဲကောင်းစဉ်နဲ့အာကိုယ်ကအကျိုးစီးပွားအတွက်ဆောင်ရွက်ခဲ့ကြလို့မဆိုးတဲ့နာတွေပိုဆိုးသွားတဲ့အခြေခံကနေကျွန်တော်တို့တွေ့ရတာပါအခုလည်းပဲအဲ့ဒီဟာတွေဆက်ဖြစ်နေတယ်အဲမကြခင်ဒီလေးဖြစ်ကောင်းဖြစ်အောင်မခင်ရတာလေအထူးကိုစိတ်မကောင်းစရာကံမကောင်းတဲ့ဖြစ်ရပါအဲ့တော့ဒီကိစ္စကိုနိုင်ငံတော်အစိုးရကရောတာဝန်ရှိတဲ့အဖွဲ့အစည်းတွေကပါအမျိုးသားအကျိုးစီးပွားကိုကြည့်ပြီးတော့ထိန်းသိမ်းဖို့တော့ဒီကြကြလို့ရမဆိုးတဲ့မင်းနဲ့ဆိုးသွားတဲ့ကိစ္စတရားခဏနေတာကျွန်တော်တို့ဒီတော့မှ
ရင်းကိုရှိနေတယ်လို့ကျွန်တော်ကဟိုမြင်ပါတယ်ခင်ဗျ။ဟု
တ်ကဲ့ဆရာဦးသိန်းတန်းဟိုဆရာဟိုခုလိုပေါ်လေနိုင်ငံတကာမှာဟိုအမြင်ဆောင်စီမဲ့ကိစ္စမျိုးတွေကိုဟိုဘလူဟန်တာတင်တယ်လို့ယူဆလဲဆရာ
။တရားဥပဒေစိုးမှုကြီးကရေးကြီးတယ်ဗျာဒီအချိန်မှာဒါတွေကသိမ်းကြီးခံလို့မရဘူးဆရာဦးသိန်းဆွေပြောတယ်လို့ဒီထဲမှာမိစ္ဆာအင်အားစုတွေကအမျိုးသားလူမျိုးစုအဖွဲ့ချုပ်ရဲ့အစိုးရလက်ထက်မှာအတိုင်းကြီးမတည်ငြိမ်ပါဘူးလို့တက်တည်ပြချင်းနေတယ်လို့ရှိတယ်။မတည်ငြိမ်အောင်လည်းတပင်ခံတည်နေတယ်ဘာလို့မကွေးမှာကျွန်တော်တို့ပေါ့။အဲ့တော့ဒီလိုဟာမျိုးတွေကလိုက်ပြီးတော့အမုန်းတရားနဲ့ပြဿနာကိုပြီးမွေးပြီးတော့မျိုးစိချနေတယ်။ဒါတွေကိုကျွန်တော်တို့ကဒီလိုလုပ်တဲ့ကိစ္စဆောင်ရွက်တဲ့ကိစ္စတွေမှာဟိုတရားဥပဒေနဲ့အညီပြတ်ပြတ်သားသားတိုင်းအခုနဆရာတို့တို့ကအယူသားကျိုးစီဝါအကျိုးကိုကြည်လူပြီးတော့ကျွန်တော်တို့တားလိုက်နေကြဒီလူတွေကအခုတိုင်းပြည်တမျိုးသားလုံးရေဆိုင်ကြုံတွေ့နေရတဲ့လူသားကြီးအခက်ခဲကြီးကို energy စုရရကြတဲ့လို့တို့ထင်တာမဟုတ်ဘူးတိုင်းပြည်ကအင်တာနက်ကြမ်းကြီးမားတဲ့အန္တရာယ်ဒီပေါ်မှာကျွန်တော်တို့ကြားရောက်နေတယ်ဆိုကျွန်တော်ပြောချင
်။ဟုတ်ကဲ့။ပါဝင်ဆွေးနွေးပြီးအခုတင်ထောင်ဒေါက်တာတင်ဆွေကိုစီရီသူနဲ့ email တွေ Facebook တွေကနေမှတ်ချက်တွေပေးရေးသားပေးဖို့လို့ဒီအားလုံးအထူးကျေးဇူးတင်ပါတယ်ခင်ဗျာ။